ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံဆွေးနွေးပွဲကျင်းပနိုင်တဲ့နေရာအဖြစ်အင်ဂျူရောကိုသမ္မတအမေရိကန်သမ္မတဒေါ်နယ်ထရန့်ဘက်ကအဆိုပြုထားတဲ့အကြောင်းအင်ဂျူရောပြောခွင့်ရဆာရာဟက်ကဗီဆန်ဒါစ်ကပြောဆိုပါတယ်။ခေါင်းဆောင်တို့ဦးကြားမတ်လ20ရက်နေ့ကတယ်လီဖုန်းဆက်သွယ်မှုအတွင်းအခုလိုအဆိုပြုလိုက်တာပါ။ဒီတယ်လီဖုန်းဆက်သွယ်မှုနောက်ပိုင်းမှာတော့သမ္မတထရန့်ကရုရှားခေါင်းဆောင်ပူတင်နဲ့တိတ်မကြခင်ကာလမှာတွေ့ဆုံနိုင်ဖို့မျှော်လင့်တယ်လို့ပြောဆိုခဲ့တာပါ။အင်ဂျူရောပြောခွင့်ရဆာရာဆန်ဒါစ်ကတော့လောလောဆယ်အသေးစိတ်ပြောဖို့မရှိသေးဘူးလို့မနေ့တနင်္လာနေ့ကသတင်းထုတ်တွေကိုပြောပါတယ်။အမေရိကန်သမ္မတအင်ဂျူရောမှာရုရှားသမ္မတပူတင်နဲ့ဆွေးနွေးဖို့ဆိုတဲ့အစီအစဉ်ကိုသမ္မတထရန့်ဘက်ကအဆိုပြုခဲ့တာလို့လည်းရုရှားသမ္မတနန်တော်ခရမလင်ပြောခွင့်ရကပြောပါတယ်။သမ္မတထရန့်ရဲ့ရွေးကောက်ပွဲစည်းဝေးရဲ့အဖွဲ့နဲ့ရုရှားကပတ်သက်ဆက်နွယ်မှုဖြစ်နိုင်ခြေတွေကိုအထူးစုံစမ်းရေးမှုကစစ်ဆေးနေတာနဲ့အတူအမေရိကန်သမ္မတထရန့်အနေနဲ့လည်းအနိကတ်စောင့်ကြည့်ခံရတာဖြစ်ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတထရန့်အနိုင်ရရေးလှုပ်ရှားမှုကိုရုရှားသမ္မတပူတင်ကညွှန်ကြားခဲ့တာဆိုအမေရိကန်ထောက်လှမ်းရေးအတိုင်းအဝန်ကတောက်ချက်ချထားတာဖြစ်ပါတယ်။သမ္မတထရန့်ဘက်ကတော့ရုရှားနဲ့သူ့ရဲ့စီးပွားရေးအဖွဲ့ချပူးပေါင်းကြံစည်ခဲ့တာမရှိဘူးလို့ပြောဆိုထားတာပါ။အမေရိကန်နဲ့ရုရှားခေါင်းဆောင်တို့ကြားမလ20ရက်နေ့တယ်လီဖုန်းဆက်သွယ်ပြောဆိုမှုနောက်ပိုင်းစနေနေ့ဆက်ဆံရေးမှာပို့ပြီးတော့ရှုပ်ထွေးလာနေပါတယ်။ဒီတိုင်းနိုင်ငံမှာရုရှားတရှုဟောက်အစ်စ်ခတ်ခံရမှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကရုရှားကောင်စစ်ဝင်ရုံတစ်ခုကိုပိတ်ပစ်ပြီးရုရှားတန်တမာ60ကိုနိုင်ငံတွင်းကထွက်သွားဖို့အမေရိကန်ကအမိန့်ထုတ်ခဲ့တာပါ။ရုရှားဘက်ကလည်းအမေရိကန်ကောင်စစ်ဝင်ရုံတစ်ခုကိုပိတ်လိုက်ပြီးအမေရိကန်တန်တမာတွေကိုနိုင်ငံတွင်းကနေထွက်ခွာသွားဖို့တုံ့ပြန်ဆောင်ရွက်ခဲ့ပါတယ်ရှင်။